ငင်းပေါ်ရဖြစ်နေကချင်းပြည်နယ်မြစ်စုံကြီးကတာစီမံကိန်းဆက်ပြီးတော့တည်ဆောက်ဖို့ရှိမရှိဆိုတာကိုနှစ်နိုင်ငံအပြန်အလှန်ကြိုးရှိနေမဲ့ပူးပေါင်းဆောင်ရွက်မှုနဲ့မှန်မှန်ကန်ကန်ဖြေရှင်းရမှာဖြစ်တယ်လို့တရုတ်နိုင်ငံသားဦးဝင်းကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးကမင်းကပြောဆိုလိုက်ပါတယ်။ဒီကနေ့ကြာသပတေးနေ့မှာစတင်မဲ့တမရဦးထင်ကျော်ရဲ့တရုတ်နိုင်ငံချစ်ကြည်ခီးစဉ်မတိုင်ခင်မှာမြစ်စုံဆွေနဲ့ပတ်သက်လို့တရုတ်ဆိုရဘကအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။မင်းကြီးနိုင်ငံအပြည့်စုံကိုဆက်ပြီးတော့တင်ပြပေးပါလိမ့်မယ်
။တရုတ်သမ္မတရှီကျင်းဖင်ရဲ့ထိပ်ကြားချက်နဲ့သမ္မတဦးထင်ကျော်သွားမယ့် NLD အစိုးရလက်ထက်ပထမဆုံးအကြိမ်တရုတ်နိုင်ငံချစ်ကြည်ရေးခီးစဉ်အတွင်းမြေဆုံရေကာတာစီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိရှိစောင့်ကြည့်နေချိန်မှာအခုလိုတရုတ်အစိုးရဘက်ကသူတို့သဘောထားကိုပြောကြားလိုက်တာပါ။တရုတ်နိုင်ငံသားဝင်ကြီးဌာနမှဗုဒ္ဓဘုရားကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသတင်းတော်တဦးကမြန်မာနိုင်ငံမှာမြစ်စုံရေကာတာစီမံကိန်းနဲ့ပတ်သက်ပြီးဆက်မလုပ်ဖို့တရုတ်အစိုးရကသဘောတူညီခဲ့တယ်လို့သူတို့နားလည်ထားတဲ့အတွက်ဒီသတင်းဟာမှန်ကန်မှုရှိမရှိမေးမြန်းရမှာပြောခွင့်ရအမျိုးသမီးဟွာချွန်းရင်ကအခုလိုဖြေဆိုခဲ့ပါတယ်။သူပြောတာကတရုတ်နဲ့မြန်မာတို့ဟာချစ်ခင်ရင်းနှီးတဲ့အိမ်ကြီးချင်းနိုင်ငံမျိုးဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံဘုံအချိုးစည်းပွားအတွက်နှစ်ဦးနှစ်ဖက်အပြန်အလှန်အချိုးပြုပူးပေါင်းဆောင်ရွက်မှုကိုပြုလုပ်သွားမှာဖြစ်ကြောင်းမြစ်စုံကျေးရေးအားဖြင့်စီမံကိန်းဟာစီးပွားရေးပူးပေါင်းဆောင်ရွက်တဲ့စီမံကိန်းတစ်ရပ်ဖြစ်ပြီးဒါကိုလေ့လာစီစစ်ပြီးသဘောတူညီမှုလုပ်ငန်းအစဉ်အဆက်အရဆောင်ရွက်ခဲ့တာဖြစ်ကြောင်းနဲ့ပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီးပြဿနာတွေအခက်အခဲတွေကိုထိထိရောက်ရောက်ဖြေရှင်းနိုင်ဖို့အတွက်ကြိုဆိုးရအနေနဲ့မြန်မာဘက်နဲ့အဆက်အသွယ်ရှိသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒါ့အပြင်တရုတ်မြန်မာနှစ်နိုင်ငံပြည်သူတွေရဲ့အကျိုးကိုပိုပြီးတည်ဖို့ဆောင်ရွက်နိုင်ဖို့ကောင်းမွန်တဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုကိုဆက်ပြီးတိုးတက်အောင်ထိန်းသိမ်းသွားမှာဖြစ်တယ်လို့လည်းတရုတ်နိုင်ငံသားဦးဌာနပြောခွင့်ရအမျိုးသမီးဟွာချွန်းရင်ကပြောဆိုခဲ့ပါတယ်။အခုလိုမြစ်စုံဆဲစီမံကိန်းကိုဆက်ပြီးမလုပ်ဖို့တရုတ်ဆိုရဘက်ကသဘောထားပြောင်းဖို့ရှိတယ်ဆိုတဲ့သတင်းတွေတုံ့တက်ချက်တွေနဲ့ပတ်သက်ပြီးတရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလှကျော်စောကအခုလိုပြောပါတယ်။
ဗမာပြည်နဲ့ပတ်သက်လို့ကျွန်မကြည့်တာတော့သူကဗမာပြည်အတွက်သူအစိုးရပြောတယ်မြေဆုံကိစ္စကိုနှစ်ဖက်အစိုးရနှစ်ဖက်ပြည်သူလူထုမထိခိုက်တဲ့အောက်မှာဗမာပြည်သူလူထုအတွက်အကျိုးရှိမဲ့ကိစ္စတွေကိုသူတို့ဆက်လက်လုပ်ဆောင်မှာပါလို့တော့ပြောထားတယ်။အဲ့တော့ဟိုမြေဆုံကိစ္စတက်တက်ကြီးဟုတ်ချင်မဟုတ်မယ်မြေဆုံကိစ္စနဲ့ဆက်နွယ်နေတဲ့တခြားစီးပွားရေးလုပ်ငန်းတွေပါတယ်ကိုထည့်သွင်းစဉ်းစားပြတာလည်းဖြစ်ကောင်းဖြစ်နိုင်တယ်။နောက်တစ်ခုကအခုတရုတ်ကဒီပိုလန်မှာကြီးကိစ္စကသူကတော်တော်ကိုဟိုဘယ်လိုကောင်းမလဲအရှိန်ရနေတာပေါ့နော်။နိုင်ငံခြားတွေမှာလည်းတခြားနိုင်ငံတွေမှာလည်းဒီလုပ်ငန်းတွေကတော်တော်အရှိန်ရနေတော့ဒီကိစ္စအတွက်လည်းတခြား project တွေတခြားစီမံကိန်းတွေပုံမကောင်းမွန်တဲ့စီမံကိန်းတွေတွေ့ရင်သူတို့ပြောင်းလဲလုပ်နိုင်ပါတယ်
။ဗုဒ္ဓဘုနေတုတ်ရိုက်တာသတင်းမှာတော့မြန်မာအစိုးရအစ်မြင့်အရှိတွေအပြင်မြစ်စုံရေကာတာစီမံကိန်းသဘောတူညီမှုနဲ့ပတ်သက်လို့ရင်းမြစ်မှုရှိတဲ့လူတအူးနဲ့တရုတ်အစိုးရပိုင်းကုမ္ပဏီနဲ့နှိဆက်သူတအူးတို့ကိုကိုးကားပြီးအမည်မဖော်လိုတဲ့သတင်းရက်ွက်ခုနှစ်ခုအစိုးရတရုတ်အစိုးရအနေနဲ့မြစ်စုံရေကာတာစီမံကိန်းကိုဆက်လက်လှုပ်ဆောင်မဲ့ရည်တည်ချက်ပြောင်းပြီးအခြားစီးပွားရေးလုပ်ငန်းတွေနဲ့အစားထိုးဖို့တရုတ်ဘက်ကလိုလားတဲ့အရေးလက္ခဏာတွေပြခဲ့တယ်လို့ဖော်ပြထားပါတယ်အခုလိုမြစ်စုံစင်ရေအားရက်စစ်စီမံကိန်းကိုလေ့လာသုံးသပ်အကဲဖြတ်ဆက်စီဖို့သမရဦးထင်ကျော်ဦးဆောင်ဖွဲ့စည်းခဲ့တဲ့ကော်မရှင်အနေနဲ့လည်းမကြခင်အစည်းအခမ်းစာကိုအပြည့်အစုံရေးဆွဲထုတ်ပြန်မှုရှိကြောင်းအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကပြောကြားခဲ့ပါတယ်။ဒါကြောင့်လည်းသမရဦးထင်ကျော်ရဲ့တရုတ်ခီးစဉ်အတွင်းမြစ်စုံဆဲစီမံကိန်းကိုတရုတ်အစိုးရနဲ့ဆွေးနွေးဖို့ရှိတယ်လို့မြန်မာအစိုးရအစင်းမြင့်အရာရှိတဦးကိုကူကပြီးရိုက်တာသတင်းဌာနကဖော်ပြခဲ့ပါတယ်။သမရဦးထင်ကျော်ရဲ့6ရက်ကြာတရုတ်ခီးစဉ်အတွင်းတရုတ်ဘက်ကအလေးထားဆွေးနွေးမဲ့အကြောင်းအရာတွေတွင်တောင်တရုတ်ပင်လယ်ကိစ္စလည်းအဓိကပါဝင်မှာဖြစ်တယ်လို့ဒေါက်တာလှကျော်စောကသုံးသပ်ပါတယ်
။တရုတ်ပြည်ကဟိုတောင်တရုတ်ပင်လယ်ကိစ္စရှိတယ်မလား။ဟိုတလောကဖိလစ်ပိုင်နဲ့ပြတဲ့ကိစ္စ။အဲ့တော့အဲ့ဒီကိစ္စကအဲ့ဖိလစ်ပိုင်သမရဒူတာတိတက်ကလေးကတရုတ်နဲ့တော်တော်ကိုဆက်သွယ်ရေးကောင်းလာတယ်။အဲ့တော့တရုတ်ကဒီကိစ္စကိုပြတ်သွားအောင်စီစဉ်ကြမှာရတယ်။အဲ့တော့အခုတောင်တရုတ်ပင်လယ်ကိစ္စမှာအာဆီယံနိုင်ငံတွေနဲ့တရုတ်နဲ့ကုတ်တော့ကွန်တက်ပေါ့နော်။အဲ့ဒီဟာမျိုးကိုမိလာမှာလက်မှတ်ထိုးနိုင်အောင်လို့တရုတ်ဘက်ကတော်တော်ပြင်းပြင်းထန်ထန်ကြိုးစားနေတာ။အဲ့ဒီကိစ္စမှာမိလာမှာသူတို့အာဆီယံနဲ့တရုတ်နဲ့ခေတ္တဆွေးနွေးပွဲတွေရှိတယ်။အဲ့ဒီအတွက်ကိုပါဟိုပမာပြည်ကသမရဦးထင်ကျော်ကိုဖိတ်ပုံရတယ်။
သမရဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းရှီယန်စီချွန်ရှန်ဟိုင်းနဲ့ကွမ်ဂျိုးအပါအဝင် ယူနန်ပြည်နယ်ကကုမင်းမြို့တို့ကိုလည်းတွားရောက်ဖို့ရှိတယ်လို့မြို့တော်ဘေကျင်းမှာတော့တရုတ်သမ္မတနဲ့တွေ့ဆုံဖို့ရှိပါတယ်။ဧပြီလ10ရက်နေ့မှာတော့သမ္မတဦးထင်ကျော်နဲ့တရုတ်နိုင်ငံသားဝင်ကြီးဌာနအစိုးရအရာရှိတို့သဘောတူလက်မှတ်ရေးထိုးပွဲရှိတဲ့အပြင်ပူးတွဲသတင်းစာရှင်းလင်းပွဲကိုလည်းတရုတ်ပြည်သူခမ်းမဆောင်မှာကျင်းပဖို့ရှိကြောင်းတရုတ်နိုင်ငံသားဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။